မရိကန်ပြည်တော်စုမစ္စပီနဲ့အာဘာမားပြည်နယ်တို့ကိုလေတိုင်းလုံးတနားရီကိုကီလိုမီတာ130နှုန်းရှိတဲ့အပူပိုင်းမုန်တိုင်းနိုင်ဒီကနေ့တနင်္ဂနွေနေ့မှာဝင်ရောက်လာနေတယ်လို့အမျိုးသားဟာရီကိန်းစင်တာကပြောဆိုပါရယ်ခံမြန်အပြော့သွားမယ်လို့လည်းမိုးစလပညာရှင်တွေကခန့်မှန်းထားပါရယ်ဟာရီကိန်းမုန်တိုင်းဖြစ်တဲ့မနေ့စနေနေ့ကလူဝီဇီယားနာခံရမ်းမစ္စပီမြဝအနီးနဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတော့မစ္စပီပြည်နယ်ဘလော့စီအနီးတို့မှနှစ်ချိန်ဝင်ရောက်ခဲ့ပြီးဖြစ်ပါရယ်မနက်ကတနင်္လာနေ့မှာတော့အမေရိကန်ပြည်တော်စုတောင်ပိုင်းတကျော်တန်နစီဗယ်လီနဲ့အပလက်ချီယန်တောင်တန်းတွေဘက်ကိုရွေ့ရှားသွားမယ်လို့လည်းအမေရိကန်အမျိုးသားဟာရီကိန်းစောင့်ကြည့်ရေးစင်တာကပြောပါရယ်2005ခုနှစ်တုန်းကကက်ထရီနာမုန်တိုင်းကြောင့်ရေကြီးမှုနဲ့ကြုံခဲ့ရတဲ့နယူးအော်လင်းစ်ပြည်နယ်မှာတော့ဟာရီကိန်းနဲ့အပူပိုင်းမုန်တိုင်းသတိပေးချက်တွေနဲ့ကင်းလွတ်သွားပြီဖြစ်ပါရယ်လူဝီဇီယားနာကန်ယူရန်ကစိန့်ဘနတ်Paris, New Orleans, အခြေပတ်ပိုင်းတို့ကဒေသခံတွေကိုတော့မုန်တိုင်းဘေးဆိုရင်ကျက်နဲ့ဘေးလွယာပြောင်းရှိဖို့တောက်ကြနေတုန်းကညွန်ကြားထားပါတယ်မုန်တိုင်းဒီရေကိုဗစ်အထိရောက်ရှိလာမယ်လို့ကမန်းကျက်နဲ့အတူအမေရိကန်ပင်လယ်ကွေ့ကမ်းရိုးတန်းကအဓိကတင်မောစိတ်ကြီးတွေလည်းမနေ့စနေနေ့ကပိတ်ထားခဲ့ပါတယ်လူဝီဇီယားနာမစ္စပီနဲ့အာလာဘားမားတို့မှာတော့ပြည်နယ်အရေးပေါ်အခြေအနေတွေကြီးညာထားပါတယ်ခင်ဗျာ